ဆီးရီးယားနိုင်ငံအတွင်းပြည်တွင်းစစ်ထဲမှာဓာတ်လက်နက်အသုံးပြုရဲဆိုတဲ့ဆွဆွဲချက်တွေပေါ်မှာဘလို့ကင်တွယ်မလဲဆိုတာကိုဆုံးဖြတ်ဖို့အတွက်အလောတကြီးလုပ်မှာမဟုတ်ဘူးလို့သမ္မတဘရက်အိုဘားမားကပြောဆိုသွားပါတယ်။ဒီဆွဆွဲချက်နဲ့ပတ်သက်လို့အချက်အလက်အားလုံးကိုသူမရသေးဘူးလို့သမ္မတအိုဘားမားကဒီအင်ပီရိုသင်းစာရှင်းလင်းပွဲအတွင်းမှာမနေ့ကပြောဆိုသွားတာပါ။ဓာတ်လက်နက်အသုံးပြုရဲဆိုတဲ့အထောက်အထားတွေကတော့ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီဓာတ်လက်နက်တွေကိုဘယ်သူကသုံးတယ်၊နောက်ဘယ်နေရာမှာဘလို့မျိုးသုံးဆွဲတယ်ဆိုတာတွေကိုတော့အမေရိကန်ပြည်ထောင်စုအနေနဲ့မသိရသေးဘူးလို့ပြောပါတယ်။ဆီးရီးယားနိုင်ငံမှာဓာတ်လက်နက်အသုံးပြုတယ်ဆိုရင်တော့ဆီးရီးယားရင်းနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ကင်တွယ်မှုမူဝါဒပိုင်းမှာအပြောင်းလဲရှိလာလိမ့်မယ်ဆိုပြီးတော့သမ္မတအိုဘားမားကတော့သတိပေးပါရယ်။ဒါပေမဲ့သူ့အနေနဲ့ဘယ်လိုမျိုးစဉ်းစားထားသလဲဆိုတဲ့နီလန်အသေးစိတ်ကိုပြောဆိုဖို့တော့ညင်းပါရယ်။ဆီးရီးယားပြည်တွင်းစစ်အတွက်မှာဓာတ်လက်နက်အသုံးပြုတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ချွင်းချက်ရှိအမြန်ဆုံးစုစမ်းစစ်ဆေးမှုတွေကိုခွင့်ပြုပေးဖို့ကုလသမဂ္ဂအတွေ့အကြုံဘန်ကီမွန်ကဆီးရီးယားစုရကိုတော့တိုက်တွန်းနေပါရယ်။ဆီးရီးယားဆူရအနေနဲ့ဓာတ်လက်နက်အသုံးပြုတယ်ဆိုတာမဟုတ်ဘဲနဲ့တဘုံဘက်ကပဲအသုံးပြုနေတာဆိုပြီးတော့ဒီကုလသမဂ္ဂဆိုင်ရာဆီးရီးယားတန်ဖိုးကြီးဖြစ်တဲ့ဘက်ရှားဂျာဖာရီကတော့ပြောနေပါတယ်။လဗနွန်ခြေစိုက်တဲ့ဟစ်စ်ဘိုလာစစ်သွေးကြွအခေါင်းဆောင်ကတော့သူတို့ရဲ့မိတ်ဆွေရင်းဖြစ်တဲ့ဆီးရီးယားနိုင်ငံမှာတဘုံတွေလက်ကိုအကျမခံနိုင်ဘူးဆိုပြီးတော့အင်္ဂါနေ့တော့ကပြောဆိုသွားခဲ့ပါတယ်။